မချမ်းမမှာဖြစ်နေတဲ့မြန်မာစစ်စိုးရရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဒီကနေ့ပဲစင်ကာပူနိုင်ငံကိုစေကုသခံဖို့နောက်တစ်ချိန်ထပ်ပြီးတော့ထွက်ခွာသွားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့10ရက်ကမှသူဟာစင်ကာပူနိုင်ငံကနေစေကုသပြီးတော့မြန်မာပြည်ကိုပြန်ခဲ့တာပါ။စင်ကာပူမှာ2လလောက်ကြာအောင်သူစေကုခံခဲ့ပါတယ်။ဗိုလ်ချုပ်ကြီးစိုးဝင်းဘာရောဂါဖြစ်နေတာလဲဆိုတာကိုမြန်မာစစ်စိုးရဘက်ကဘာမှမပြောပါဘူး။ဒါပေမဲ့လည်းနိုင်ငံရေးလေလာသူတွေရဲ့အပြောအရတော့သူဟာအသက်အန္တရာယ်စိုးရင်ရတဲ့သွေးကျင်စာရောဂါခံစားနေရတယ်လို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့သတင်းတွေကိုစိတ်ဝင်စားတဲ့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားတဦးကို VOA ကနေပြီးတော့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။ဒီရုံနဲ့ဤတဲ့အတိုင်းဝိုင်းကနေပြီးတော့ပြောတာကတော့ဗိုလ်ချုပ်စိုးဝင်းကဒီစင်ကာပူမှာရှိတဲ့တွေ့တွေရောဂါကူးစိတ်ရုံကြီးကိုတစ်ခေါက်ပြန်လာတယ်ဆိုတဲ့သတင်းမျိုးကိုကျွန်တော်တို့ကြားရပါတယ်။ဘူဂျိုဆိုဝင်းအနေနဲ့လွန်ခဲ့တဲ့၃လပတ်ကပဲဒီစင်ကာပူကနေပြီးတော့ပြန်သွားပြီးတော့ဗမာပြည်မှာပြန်ပြီးတော့ဆေးရုံတက်တယ်။တခါခုလိုပြန်လာတယ်ဆိုတော့သူမသက်သာလိုပဲပြန်လာသလားဆိုရဲပုံစံမျိုးနဲ့အားလုံးကသိကျင်နေတဲ့အနေအထားလည်းရှိပါတယ်။ပို့ပြီးတော့တိကျတဲ့သတင်းထွက်လာမလားဆိုပြီးတော့စောင့်မျှော်နေကြပါပဲ
။အဲ့ဒါကတော့စင်ကာပူနိုင်ငံရောက်မြန်မာနိုင်ငံသားတူပြောသွားခဲ့တာပါ။ဘူဂျိုကြီးဆိုဝင်းဟာအခုဆိုလို့ရှိရင်အသက်60နီးပါးရှိနေပါပြီ။ရာထူးကဖြုတ်ချခံခဲ့ရတဲ့ဘူဂျိုကြီးခင်ညွတ်ရဲ့နေရာကို2004ခုနှစ်မှာသူတာဝန်ယူခဲ့တာဖြစ်ပါတယ်။